တနင်္ဂနွေနေ့ညဘက်ကကစားတဲ့အင်္ဂလန် FA ဖလားဆီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton ပွဲမှာ Chelsea က2-6မရှိနဲ့အနိုင်ရပြီးဘောလုံးပွဲတက်သွားပါပြီ Chelsea အတွက်အဖွင့်ဂိုးကို Gerrard က46မိနစ်မှာသွင်းယူပြီးဒုတိယဂိုးကတော့82မိနစ်မှာ Morata ကသွင်းယူခဲ့ပါတယ်မေလ19ရက်နေ့မှာတော့ FA ဖလားဘောလုံးပွဲဖြစ် Manchester United အသင်းနဲ့ Chelsea အသင်းတို့ကစားကြရမှာဖြစ်ပါတယ် Chelsea ဟာပြီးခဲ့တဲ့နှစ်တုန်းကလည်း FA ဖလားဘောလုံးပွဲကိုတက်ခဲ့ပေမဲ့ Arsenal ကိုရှုံးပြီးဖလားနဲ့လွဲခဲ့ရတာပါပရီးမီးယားလိမှာလည်း Chelsea အသင်းဟာစပါးအသင်းနဲ့၅မှတ်အကွာအဆင့်၅နေရာကလိုက်နေတာကြောင့်နောက်နှစ် Champion Phala League ဖလားပြိုင်ပွဲဝင်ဝင်ရဖို့အတွက်ထိတ်တန့်၄သင်းနဲ့ပါအောင်ရုန်းကန်နေရပါတယ်။ FA Phala ရဲ့တံတန်းတစ်ချောက်လုံးမှာတော့ Manchester အသင်းဟာ Arsenal အသင်းပြီးရင်ဒုတိယအောင်မြင်မှုအရှိဆုံးအသင်းပါ။ Arsenal က FA Phala ကို73ချိန်ပူဆွဲထားပြီး Manchester United က72ချိန်ပူဆွဲထားတာကြောင့်ဒီဒီချိန်ဖလားထပ်ရမယ်ဆိုရင် Manchester United ဟာ Arsenal အသင်းနဲ့စံချိန်တူရပ်တည်နိုင်မှာဖြစ်ပါတယ်။Chelsea ကတော့ FA ဖလားကို9ချိန်ရထားပူပြီးနောက်ဆုံးပူဆွဲခဲ့တာကတော့2017-18ခုနှစ်ဘောလုံးရာသီကဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားတဲ့ Premier League ပွဲစဉ်တွေမှာတော့ Arsenal က West Ham ကိုအင်ကွင်းမှာ 4-2 နဲ့အနိုင်ရပြီးဒီနေ့ Champion ဖလားရထားပြီးဖြစ်တဲ့ Man City က Swansea City ကိုအင်ကွင်းမှာ 5-0 ပြတ်အနိုင်ရပါတယ်။ Stoke City နဲ့ Burnley တို့ပွဲကတော့တစ်ဖက်တစ်ကိုးစီနဲ့တည်ရကြသွားပါတယ်ခင်ဗျာ။